ကဲဒါဆိုရင်ဇယိုက်နဲ့ပတ်သက်တဲ့မေကွန်း၃ရပ်တယ်။နံပါတ်၁ဇယိုက်တို့ဒီအဘယ်တရားလေးအကြောင်းရင်းရှိသည်တဲ့။နံပါတ်၂ဤပုဂ္ဂိုလ်သည်ရာဂဇယိုက်ရှိ၏ဤပုဂ္ဂိုလ်သည်ဒေါသဇယိုက်ရှိ၏စသည်တို့တွင်တဘာဘာသောဇယိုက်ရှိ၏ဟုအဘယ်တို့လေသိနိုင်သည်တဲ့။အဘယ်ဇယိုက်ရှိသောပုဂ္ဂိုလ်အားအဘယ်အရာတို့ဒီတိလျော်ပါသနည်းဆိုဇဲနဲ့ကမ္မထံတွဲမှာပေါ့အဲ့ဒါသူစာမျက်နှာတွေပါသွားပြီဒါဆိုနံပါတ်1အနေနဲ့ဇယိုက်တို့ဒီအဘယ်တရားလေးအကြောင်းရှိသနည်းဆိုတော့ဇယိုက်တို့ရဲ့ဖြစ်ကြောင်းတရားအဲ့ဒါတွေကတော့ဓမ္မမိတ်ဆွေတို့ခုမှသင်ရမယ့်အပိုင်းတွေဖြစ်ပါတယ်ဒါဆိုရင်ဇဲရဲ့ဖြစ်ကြောင်းတရားကိုကြည့်ကေစီဆရာတို့ရဲ့အယူအဆကေစီဆရာတို့ရဲ့အယူအဆဆိုရင်အပရိမုညံရေတူကေစီကိုကကိုးအောင်ထားဆိုတော့ဒီကြမ်းပြတဲ့ဆရာကြီးတဲ့ဉာဏ်ရင်နိုင်မနိုင်နိုင်တဲ့အတွက်ကေစီဆရာတို့ရဲ့အယူအဆသည်အမှန်မဟုတ်ဘူးအမှန်မဟုတ်ဘူးဆိုတော့အမှားလို့ယူပဲလဲမပြောဘူးအပြည့်အဝမမှန်ဘူးလို့ပြောချင်တယ်ဟုတ်ပြီနော်ဒါကြောင့်နံပါတ်1ဇယိုက်တို့ရဲ့ဖြစ်ကြောင်းတရားကိုကြည့်ရင်ရှေးဘဝကပြုခဲ့သောအလေးအကျဲ့အကြောင်းသာကွေပထဝီစသောဓာတ်သောအကြောင်းတလိပ်လေစသောသောတာအပြစ်ဆိုတဲ့အကြောင်းသုံးခုရှိထားတယ်။အဲ့ဒီမှာရှေးဘဝကပြုခဲ့သောအလေအကျဲ့အကြောင်းတွေ86မှာမေးထားတယ်။ဒါလေးတစ်ခုလောက်တော့ကျမတို့သင်လိုက်မယ်နော်။အဲ့ဒီမှာရာဂဇယက်ရာဂဇယက်နဲ့ပတ်သက်ပြီးတော့တဲ့ကေစီဆရာတွေပြောတာနော်။ရာဂဇယက်ဆိုတာတဲ့ရှေးဘဝကဘယ်လိုတွေလေးကျက်ခဲ့လဲဆိုရင်တဲ့ရှေးအကျိတ်ဘဝတို့ကနှစ်သက်ဖွယ်အမူအရာများသောသူတင့်ကျဲသောအမှုကိုပြုခြင်းများတဲ့သူသည်ရာဂသူပြောတယ်တဲ့။နော်ရှေးဘဝတည်းကနှစ်သက်ဖွယ်အမှုရာတွေနှစ်သက်ဖွယ်အမှုတွေပြုခြင်းများတဲ့သူသည်ရာဂသူပြောတယ်။ဥပမာဆိုပါဆိုတဲ့။နတ်ပြည်မှာဆိုရင်တဲ့နှစ်သက်ဖွယ်ကာမဂုဏ်အာယုန်တွေရောများမများ။အဲ့ဒီကာမဂုဏ်ရင်ပေါ်မှာလဲနှစ်သက်ခဲ့တဲ့အမှုရာတွေကိုရောနှုတ်ကောလုတ်ခဲ့တာတွေရောများမများ။ဒါကြောင့်နတ်ပြည်ကနေစွတ်တည်ပြီးတော့တဲ့လူပြည်မှာလာဖြစ်တဲ့သူသည်ရာဂသူပြောတယ်လို့အဲ့ဒါလက်သေးဝင်နေထည့်ရအဲ့ဒီလိုကေစီဆရာတွေကပြောတယ်ဒါဆိုရင်ခုဘဝမှာနတ်ကြီးကလာတဲ့နတ်သားနတ်သမီးတွေကနေလူလာဖြစ်တဲ့သူဘာကြီးမှာလောဘကြီးပြီဒါဆိုရင်လောဘကြီးတဲ့သူစေဟဲ့နတ်သားလေးတွေနတ်သမီးလေးတွေကဒီလာလာလို့ပြောမိမှာပေါ့တဲ့ဟုတ်ပြီနော်နံပါတ်နောက်တစ်ခုဒေါသဇယိုက်ဒေါသဇယိုက်နဲ့ပတ်သက်ပြီး67မှာမွေးမှုတယ်ရှေးဘဝကဖြတ်ချင်းတတ်ချင်းဖြတ်တယ်ဆိုတာလက်ရှိအင်္ဂါတွေဖြတ်တယ်ဆိုတာမတတ်သေးဘူးနှိမ့်ဆက်တဲ့အဆင့်တတ်ပြီပေါ့တတ်တယ်ဒါကြောင့်ခုခေတ်စကားလုံးတွေမှာတတ်ဖြတ်တယ်လို့သုံးထားတာဟုတ်ပြီနော်ဖြတ်တယ်တတ်တယ်ရမ်းမှုတယ်နှောင်ဖွဲ့ခြင်းများသောသူသည်တဲ့ဒေါသသူပြောတယ်တဲ့လက်သေးခွေးအနေနဲ့ငရေဘုံနဲ့ငကားမျိုးကနေစွတ်တည်ပြီးတော့လူပြေမှာဖြစ်တဲ့သူဒီဒေါသသူပြောတယ်ဆိုခုဒေါသကြီးတဲ့လူတွေဆိုတော့ငရေကြီးကလာတာပဲနေရတော့ဘူးဘာမပြောနဲ့ဘာပြောလို့ရမလားတော့ဒေါသကြီးတဲ့လူတွေ့အဖေဒေါသကြီးအမေဒေါသကြီးဟလာညီကောင်မောင်နှမဒေါသကြီးတွေတွေ့တွေ့အေးငရေရတော့လာတာပဲဆိုပြီးသွားပြောရင်ဒေါသကြီးတဲ့ကကိုယ်ဖြတ်ပြီးတော့လုံမှာပေါ့နော်ဒါကေစီပြောနေတာဒေါငကားတွေပါတယ်ဆိုရင်လည်းအမျက်ဒေါသကြီးမကြီးဒါကြောင့်မျက်စောင်းထိုးရတောင်မှပြာကြတယ်ဆိုတော့ဒါကြောင့်ငကားမျိုးလို့သူတို့ကယူဆပြတယ်နော်အဲ့ဒါဒီလေဒေါသသူပြောတယ်တဲ့ကေစီဝါရဒီ67မှာနေသွားတယ်အဲ့ဒီမှာမောဟဇေယရှေးဘဝတည်းကအရက်တောက်ချေများတော်သူတဲ့ပညာရှိချံနာကြားမင်းမြန်ခြင်းကင်းတော်သူသည်မောဟများတယ်ဒါလေးတွေကတော့ဒါလေးတွေကတော့နှီးချက်ပါလေနော်ဒါလေးတွေကတစ်ဖက်ကမှန်တယ်အရှိတပိုင်းတွေကအကုန်မှန်တယ်လက်သေးကွင်းကပြောလိုက်တာကြတော့အပြစ်မမှန်တော့ဘူးတိရိစ္ဆာန်ဘဝကစွတည်ပြီးတော့လူဘဝမှာလူပြန်ဖြစ်တဲ့သူသည်တဲ့လူဖြစ်တဲ့သူဒီမောဟထုပြောအဲ့ဒီတစ်ချက်တစ်ချက်တရားမမှန်ဘူးပေါ့အရှိပိုင်းလေးတွေကတော့မှန်တာပေါ့ရှေးဘဝတည်းကလောဘများခဲ့တဲ့သူဟလာနှစ်သက်တဲ့သူကဒီဘဝလည်းဒွါကစရိုက်ဖြစ်မှာပေါ့ရှေးဘဝတည်းကဒေါသအကြီးတဲ့သူဒေါသထုပြောတဲ့သူဒီဘဝမှာဒေါသစရိုက်ဖြစ်မှာပေါ့ရှေးတဲ့ကပညာရှိတွေမှာနာကြာမင်းမြန်ခြင်းလည်းမရှိဘူးငဲနဲ့မူးရစ်နေတဲ့သူတွေဆိုရင်တော့ဒါနှိစ္စတယ်ဒါကြောင့်တပိုင်းမှန်တယ်တပိုင်းမမှန်ဘူးအမြဲတမ်းပုံသေးကားချက်နတ်ပြည်ကလာရင်လောဘကြီးမယ်။ငရဲပြည်နဂါမျိုးကလာရင်ဒေါသကြီးမယ်။သရစ္ဆန်ဘဝကလာရင်မောဟကြီးမယ်လို့ပုံသေးကားချက်ပြောလို့မရဘူးတဲ့။ဒါကြောင့်မောဟဇယိုက်နဲ့ပတ်သက်ပြီးတော့63နဲ့69မှာနေဘူးတဲ့
နောက်တစ်ခုပထဝီစတဲ့ဓာတ်အကြောင်းအဲ့ဒီမှာလေတဲ့ပထဝီဓာတ်နဲ့အာဘောဓာတ်များသောသူသည်မောဟဇေယိုက်ထူပြောတယ်ပထဝီဆိုတာမာတာမဟုတ်လားမာတယ်မာကျန်းလေးနော်ပျော့ဟလာပျော့ချောပေါ့ဂရုနဲ့လဟုပထဝီအဲ့တော့ကျန်းတဲ့နဲ့ဂရုပထဝီကြည့်ပထဝီသမားကမာတယ်ကျန်းနေလေးတယ်လေးတာကိုပြောမယ်ဟလာရှင်တုံးကြီးဆိုရင်ပထဝီဓာတ်အာမကောင်းလားလေးတယ်တခါအဲ့ဒီရှင်တုံးကြီးမှာအာဘောဓာတ်တဲ့ဖွဲ့လိုက်လို့ဖြစ်မလဲပို့ပြီးတော့လေးမသွားဘူးလားလေးသွားမှာပေါ့ရှင်တုံးကြီးပဲအဲ့ဒါကိုတေဇောနဲ့သွားတွေ့လိုက်ဟလာမီးနဲ့မြိုက်လိုက်ရင်အဲ့ဒီရှင်ကပဲမီးနဲ့မြိုက်လိုက်ရင်အိုးတို့ဘာတို့ဖြစ်သွားပြီဆိုပေါ့မသွားဘူးလားအခုပထဝီဓာတ်မှာအာဘောလဲပေါင်းလေးလံထိုင်းပိုင်းကြီးဆိုတဲ့မောဟဇေယျဖြစ်သွားမယ်သူတို့အတွေ့အတွေ့ဟုတ်ပြီနော်အမှန်မဟုတ်ဘူးနော်တခါမီးတော့နှီးဆက်တဲ့ပေါ့တေဇောဓာတ်နဲ့ဝါယောဓာတ်သမားကြရင်ဘာတဲ့လဲရှူကနေဆိုဒေါသဒိုင်းကနေထွက်ပြီးသားမဟုတ်ဘူးလားဒါဆိုရင်စဉ်းစားကြည့်သေးသောတဲ့နဲ့ဟလာဒုံညံနေအာကာသဂျူကြီးတွေဆိုရင်အောက်ကမီးအားကောင်းတဲ့တေသောနဲ့လည်းမြိုက်လိုက်ရောဝေးကြီးစက်ကြဝလာတစ်ခုအတည်းတစ်ခုကဘာနေပြီးတော့စက်ကြဝလာတွေဖြစ်လာဂျူတွေအထိသွားလားမသွားဘူးလားအဲ့ဒီလိုတွေးပြီးတော့သူကဒေါသစိတ်တမားဆိုတာတဲ့တေသောနဲ့ဝါရောညာတယ်တဲ့ဒါကြောင့်ဒေါသသမားနေတော့နေဆက်တဘောနော်သူကဒေါသသမားတေသောဆိုတဲ့အပူရောမရှိဘူးလားအတွေးပူဆိုလို့အပြေရလဲသူဒေါသသမားစကားပြောဘယ်နဲ့နေလာပူအားလဲပူသူစကလောကရူးရူးရူးပြောမသွားဘူးလားအဲဆိုရင်ဤတော့ဤဆက်တဲ့နည်းမြင်လည်းမဟုတ်ဘူးတဲ့တော့တောက်တမျိုးပြောပြန်နေတဲ့ဓာလေးပါလို့ညီညှတယ်သူကြတော့ဘာဖြစ်လဲရာခစရာရဲ့အဲ့ဒါလဲအပြည့်အဝမမှန်ပါဘူးတဲ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့နောက်တော့နည်းနည်းလေးတစ်ချက်လေးပဲကြည့်မယ်နော်တလိပ်လေးဟူသောဒေါသအပြည့်အကြောင်းနဲ့ဒေါသဆိုတာဒီဟုတ်ဒေါသမဟုတ်အပြည့်ကိုပြောတာအဲ့ဒီမှာတဲ့တလိပ်လွန်ကဲရင်ဘာတဲ့လဲရာခထူပြောပြီးတော့လေးလွန်ကဲရင်နောက်တနည်းတဲ့တခါပြောင်းသွားပြန်ရောတလိပ်လွန်ကဲရည်နဲ့မောဟများပြီးတော့လေလွန်ကဲရည်ရာဂတဲ့အဲ့ဓာရည်ဒီတဲ့ကေစီဆရာတို့ရဲ့စကားအထကထာဆရာကစစ်စစ်ပြမယ်တဲ့ရှင်းဘဝကနှစ်သက်ဖွယ်အမူအရာများသောသူတင့်တယ်သောအမှုကိုပြုခြင်းများသောသူနတ်ပြည်ကစုတည်ပြီးတော့လူပြည်မှာဖြစ်လာတဲ့သူအလုံးသည်ရာဂထူပြောသူကြီးမဟုတ်ပါဘူးတဲ့ဣမတဘာဣမတဘာသောသူတို့သည်လည်းအလုံးသည်သောတာထုပြောသူမောဟထုပြောသူမဟုတ်ပါဆိုပြီးတော့အဖြစ်များခြင်းနဲ့ပတ်သက်ပြီးတော့အလေးအကျက်ဆိုတာနဲ့ပတ်သက်ပြီးတော့ရှင်းပြသွားပြီနောက်တစ်ခုဇာတ်နဲ့ပတ်သက်ပြီးတော့လေဇာတ်အားလုံးမှာလဲဆိုခဲ့တဲ့အတိုင်းအပြင်ဇယိုက်တွေကိုကိန်းတွေမှတ်ခြင်းမရှိနိုင်ပါဘူးတဲ့နောက်တစ်ခါတလိပ်စတဲ့အဖြစ်တွေမှာလဲကိန်းတွေမှတ်ရနိုင်ရာဂနဲ့မောဟနှစ်ပါးဟုတ်တာဆိုထားတယ်တဲ့အဲ့ဒီနှစ်ပါးကလဲတနည်းနဲ့ရှင်းတော့စန့်ကျင်နေတဲ့အတွေ့အပြင်တတ္တဗုဒ္ဓဝိတ္တတို့ရဲ့အကြောင်းကိုလည်းမဆိုခဲ့တဲ့အတွက်လိုင်းတားလိုက်ပါကေစီဆရာတို့ရဲ့ဇကားသည်ပညာဖြင့်ပိုင်းခြား၍ဆိုအပ်မည်ဇကားမျိုးမဟုတ်ဆိုပြီးတော့ဓမ္မမိတ်ဆွေများဒါကိုတော့အလေးကရုမပြုပါဘူးဒါပေမဲ့စံစာကိုလေ့လာတဲ့အခါမှားတဲ့အယူအဆကိုလည်းမှားမှန်းမပြည့်စုံတဲ့အယူအဆကိုလည်းမပြည့်စုံမှန်းသိဖို့လိုမလိုလိုထားတဲ့အတွက်ဓမ္မမိတ်ဆွေတို့ကစာမေးပွဲမှာတော့အဲ့ဒီခေတ်ကတချို့အရာမေးတဲ့အတွက်ကြည့်ထားပါလိမ့်မယ်ကဲကျမတို့ဒီနေ့ဇလောင်းနဲ့ရကြရအောင်ဒီနေ့ဥပုံနေလည်းဖြစ်ပါတယ်